ထိုင်းနိုင်ငံအနောက်ဖက်ချမ်းကမြန်မာ26မှာတင်းကျပ်စွာထိန်းချုပ်ထားတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်ရတဲ့မြန်မာစစ်ပြေးဒုက္ခသည်9000လောက်ဟာလာမယ့်အင်္ဂါနေ့မှာကြာရောက်မဲ့နိုင်ငံတကာဒုက္ခသည်များနေ့ကိုတစ်နှစ်ထပ်ပြီးတော့ဖြတ်ကျော်အောင်မှာဖြစ်ပါတယ်။တချင်တချို့ဒုက္ခသည်တွေဟာဒီစခန်းတွေမှာနေထိုင်ရတာနှစ်ပေါင်း40လောက်ကြာမြင့်နေပြီဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကတော့ဒီဒုက္ခသည်တွေကိုတက်တရာနိုင်ငံတွေမှာပြန်အခြေချနေထိုင်မှုအစီအစဉ်တစ်ချက်ကိုထိုင်းဆွေကကြေညာခဲ့ပါတယ်။ဒီဒုက္ခသည်တွေတဲကအများစုကိုအမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂကိုပူးပေါင်းပြီးခေါ်ယူဖို့သဘောတူထားတာပါ။အခုချိန်ထိတော့ဒီဒုက္ခသည်တွေခေါ်ယူဖို့အမေရိကန်တက္ကသိုလ်ငန်းကပဲကတိပြုထားပါတယ်။ဒုက္ခသည်တွေရှိနေပေမဲ့သူတို့ဒီနေရာထွက်ခွာပြီးတခြားမှာပြန်အခြေချနေထိုင်မှုတိကျရှင်းလင်းတဲ့တရားဝင်အစီအစဉ်မရှိပါဘူး။အခုတော့ဒုက္ခသည်တွေပြန်နေရာချတိုင်းအစီအစဉ်စတင်လိုက်တာကြောင့်ဒါဟာဒုက္ခသည်တွေအတွက်ကောင်းမွန်တဲ့ကိစ္စဖြစ်တယ်လို့နေဆက်ဒုက္ခသည်များကုညီအဖွဲ့ TBC ရဲ့ယာယီမှုဆောင်အရာရှိချုပ်တင်မတိမိုးကပြောပါတယ်။ဆယ်စုနှစ်ပေါင်းများစွာစစ်တပ်နဲ့တိုက်ခိုက်လက်နက်ကိုင်အဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ပွဲတွေဟာ2021စစ်တပ်အာဏာသိမ်းလိုက်တဲ့နောက်ပိုဆိုးခဲ့တာပါ။ဒါကြောင့်ဒုက္ခသည်အများပြားလည်းနေရမပြိုင်နိုင်ဖြစ်နေပါတယ်။ဒုက္ခသည်စခန်းတွေကိုကုညီထောက်ပံ့နေတဲ့နိုင်ငံတကာအလှူရှင်တွေဟာငွေကြေးလျှော့ပေါက်ဖြတ်တောက်လာပေမဲ့ဒီဒုက္ခသည်တွေကိုစခန်းဖြင့်တွေ့ပြီးနေထိုင်လောက်ကင်စားတောက်ခွင့်ပညာသင်ကြားခွင့်ထိုင်းဆွေကခွင့်ပြုမထားပါဘူး။